မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးစကော့မာစီယာကကချင်ပြည်နယ်မြစ်ချီနားမြို့ကိုလေ့လာရေးခီးစဉ်ရောက်ရှိနေပြီးဒီကနေ့မှာကချင်နှစ်ချင်းခရိယံအဖွဲ့ချုပ် KBC နဲ့တွေ့ဆုံခဲ့ပြီးစစ်ပွဲတွေရပ်တန့်ရင်းနဲ့စစ်ရှောင်ဒုက္ခသည်တွေအရေးကိုအလင်းထားဆွေးနွေးခဲ့ပါတယ်။အမေရိကန်သံအမတ်ရဲ့ဒီလ25ရက်ကစတင်ခဲ့တဲ့ခီးစဉ်မှာကချင်ပြည်နယ်အစိုးရဒေသခံအဖွဲ့အစည်းတွေပြည်သူတွေနဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့ပဲဝိုင်းမော်မြို့နယ်ကဒုက္ခသည်စခန်းကိုလည်းတွားရောက်ခဲ့ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးစကော့မာစီရဲ့25ရက်နေ့ကစတင်ပြီး3ရက်ကြာမဲ့ခီးစဉ်အတွင်းမှာပြည်내အစိုးရအပါအဝင်ဘာသာရေးနိုင်ငံရေးလူမှုရေးအသင်းအဖွဲ့တွေစစ်ရှောင်ဒုက္ခသည်တွေနဲ့တွေ့ဆုံပြီးအနာဂတ်ပူးပေါင်းဆောင်ရွက်ရေးအခွင့်အလမ်းတွေကချင်ပြည်နယ်အတွင်းမှာအကူအညီပေးနိုင်မဲ့ကိစ္စတွေကိုဆွေးနွေးသွားဖို့ရှိနေတာဖြစ်ပါတယ်ဒီကနေ့မှာတော့ကချင်နှစ်ချင်းခရိယံအဖွဲ့ချုပ် KBC ရဲ့ဒေတာအသီးသီးကဘာသာရေးခေါင်းဆောင်တွေနဲ့တီးတန့်တွေ့ဆုံဆွေးနွေးရမှာစစ်ပွဲတွေရပ်တန့်ရင်းနဲ့ဒုက္ခသည်တွေစီကိုလူမှုကူညီရေးအထောက်ပံ့တွေပို့ဆောင်ရေးအတွက်ဆွေးနွေးခဲ့တယ်လို့ KBC ကတိတ်ခါတော်ရဆရာတော်ဒေါက်တာကလတ်ဆမ်ဆွန်ကအခုလိုပြောပါတယ်
။သူကတော့ရှစ်ဖြစ်တာတော့သူစိတ်မကောင်းဘူးကော။အဲ့ဒါတော့မဖြစ်ဘူးမို့ပါ။နောက်တစ်ပတ်နေပြီးတော့မှသူစံတော်ကအရာရှိတယ်ကျင်းတော့ဒီပြောပြမယ်ဆိုတဲ့အကြောင်းလေ။နောက်လူမှုထောက်ပံ့ရေးပစ္စည်းတာမြင်တာတော့သူလည်းဒါသဘောမချဘူးပေါ့။ဒါမှဖြစ်တယ်မို့ပေါ့။အဲ့ဒါအမှုရေးစေဝါနဲ့ပတ်သက်ပြီးလည်းဟိုဆောင်ရွက်လူထုဆောင်ရွက်မှာတာမြင်ပပြောင်းမယ်ဆိုတဲ့အကြောင်းလေ။အဲ့ဒါနဲ့ပတ်သက်ပြီးပြောတော့လေ
။တင်းနလာနေရခရိယံဘာသာရေးဂိုင်းပေါင်းစုံနဲ့တွေ့ဆုံစဉ်မှာစီးပွားရေးပိတ်ဆို့မှု NCA ခေါ်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်အရေးစစ်ဆောင်ဒုက္ခသည်အရေးတွေကိုဆွေးနွေးခဲ့ကြကြောင်းဒေါက်တာကလတ်ဆမ်ဆွန်ကပြောပါတယ်
။ဒါတော့ဒီမိုကရေစီဖြစ်ပေါ်ဖို့အတွက်ဆန်ရှင်ကိုတော့သူကျင့်ကြမယ်ဆိုတဲ့အကြောင်းလို့ပေါ့နော်။ဆန်ရှင်ကတော့သူတို့လုံးပြင်းနဲ့ဆက်လုပ်မယ်ဆိုတဲ့အချို့အပိုင်းတွေရှိတယ်ဆိုတာပြောတယ်။and in a particular video and see to we magain or nin chan ye select pure word တွေဆိုတဲ့အကြောင်းတွေပြောတာ
ဝိုင်းမော်မျိုးကစစ်ချောင်ဒုက္ခတဲ့စခန်းကိုတွားရောက်ချိန်မှာတော့ငင်းချမ်းရေးအောင်မြင်ရေးအမျိုးသားပြန်လည်တည်မြဲရေးနဲ့လူသားချင်းစာနာထောက်ထားမှုအကူအညီပေးရေးကိစ္စတွေကိုအမေရိကန်ပြည်ထောင်စုကဆက်လက်အားပေးကူညီသွားမှာဖြစ်ကြောင်းအမေရိကန်တန်ယုံကသတင်းထုတ်ပြန်ထားပါတယ်။အမေရိကန်တန်မတ်ကြီးစကော့မာစီဟာဒီကနေ့ KIO အဖွဲ့နဲ့ညနေ3နာရီလောက်မှာတွေ့ဆုံခဲ့တယ်လို့ညနေ6နာရီကျော်မှာတော့ကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူးချာနဲ့တွေ့ဆုံဖို့ရှိနေပါတယ်။ကချင်ပြည်နယ်အတွင်းမှာ2012ခုနှစ်ကပြန်လည်စတင်ခဲ့တဲ့တိုက်ပွဲတွေဟာအခုအချိန်ထိဆက်လက်ဖြစ်ပွားနေဆဲဖြစ်ပါတယ်။ပြီးခဲ့တဲ့တောက်ကြနေ့က KIO ထိန်းချုပ်ရာလိုင်ဇာဒေသမှာတိုက်ပွဲတွေဖြစ်ပွားနေခဲ့ပြီးဒီရက်ပိုင်းတွေအတွင်းမှာတော့ပြန်လည်ငြိမ်သက်နေခဲ့ပါတယ်။